American သမ္မတ Donald Trump က Washington DC မြို့နားက Arlington မြို့သားစစ်သည်ညိုင်ကိုတွားရောက်ပြီးဗုဒ္ဓနေ့မှာကျက်ရောက်တဲ့ Veterans Day လို့ခေါ်တဲ့စစ်မှုထမ်းဟောင်းတွေကိုကွန်ပျူတာနဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်ဒီကနေ့စစ်မှုထမ်းအောင်နေမှာအလုပ်တွေခေတ္တရန်နာပြီးစစ်မှုထမ်းအောင်တွေကိုကျွန်တော်တို့ခုံပြူကြရပါတယ်လို့လည်းရုပ်ပိတ်ရဲ့အဖြစ်ကြေညာချက်ထုတ်ပြန်စာမှာသမ္မတ Trump ကရေးသားထားပါတယ်စစ်မှုထမ်းအောင်ကြီးတွေကြောင့်ရင်းချမ်းရေးတရားဝါပြောရေးနဲ့လူလက်မှုကိုခံစားနေကြရတာဖြစ်ပြီးသူတို့ရဲ့ကျေးဇူးတွေကျွန်တော်တို့ပေါ်ထာဝရတည်ရှိနေပါတယ်လို့လည်းသမ္မတ Trump ရဲ့ထုတ်ပြန်စာမှာပါရှိပါတယ်ပြီးခဲ့တဲ့အပတ်ရွေးကောက်ပွဲမှာအနိုင်ရသူအဖြစ်သတ်မှတ်ခံထားရသူ Joe Biden ကတော့ Pennsylvania ပြည်နယ် Philadelphia မြို့ကကိုရီးယားစစ်ပွဲအထိမ်းအမှတ်စစ်သည်ညိုင်ကိုတွားရောက်ပြီးစစ်မှုထမ်းအောင်များနဲ့အခမ်းအနားကိုတက်ရောက်ဂုဏ်ပြုခဲ့ပါတယ်။ဂုဏ်ယူပွဲအားစစ်မှုထမ်းဟောင်းတွေရဲ့လေးစားစပွဲစွန့်လွတ်စွန့်စားမှုတွေကိုအသိမှတ်ပြုလေးစားမဲ့ကာကွယ်ရေးဦးစီးချုပ်ကျွန်တော်ဖြစ်လာတော့မှာပါ။ခင်ဗျားတို့ထမ်းဆောင်နေတဲ့တာဝန်တွေအပေါ်သိရှိနားလည်ပါတယ်လို့ဂျိုးဘိုင်ဒန်ကတွစ်တာမှာရေးသားခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာကြာရောက်တဲ့ Veterans Day စစ်မှုထမ်းအောင်များနေ့မတိုင်မီမှာတော့သမ္မတ Trump ကစစ်မှုထမ်းဟောင်းတွေအားလုံးနဲ့ရွှေကျဲသူရဲကောင်းဂုဏ်ပြုပွဲတစ်ကြိမ်ရသူတွေရဲ့မိသားစုဝင်တွေအားလုံးအမေရိကန်ကအမျိုးသားဥယျာဉ်ပန်းခြံကြီးတွေကိုတသက်တာအခမဲ့ဝင်ခွင့်ပြုတဲ့အမိန့်ကိုထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ။